ကိုဗစ် -19 သုတေသနလုပ်ငန်းတွေနဲ့ကာကွယ်ဆေးစမ်းသပ်မှုတွေမှာတိတိတတ်တာတိုးတက်မှုတွေရှိနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကပြောပါတယ
် With the latest positive news from vaccine trials the light at the end of this long dark tunnel
ဒီကာကွယ်ဆေးစမ်းသပ်မှုတွေမှာအလားအလာကောင်းနေရှိတဲ့သတင်းတွေကြောင့်ကာယောဂါကြီးဆုံးသက်ဖို့မျှော်လင့်ချက်အလင်းလန်းကိုမြင်နေရပါပြီ။ကာကွယ်ဆေးနဲ့အတူတခြားကျန်းမာရေးဆိုင်ရာစီမံသတ်မှတ်ချက်တွေနဲ့ဒီကာယောဂါကြီးကိုကျော်လွှားနိုင်တော့မှာပါလို့ WHO ညွှန်ကြားရေးမှူးချုပ် Tedros ကတင်းလာနီကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့တာပါ။နိုင်ငံတကာအနေနဲ့ကာကွယ်ဆေးရယူဖြန့်ဖြူးနိုင်ရေးစံနှုန်းအသစ်တွေချမှတ်ထားဖို့အရေးတကြီးလိုအပ်လိမ့်မယ်လို့လည်း Tedros ကပြောပါရယ်။ COVID-19 သုတေသနလုပ်ငန်းတွေနဲ့ကာကွယ်ဆေးစမ်းသပ်မှုတွေမှာအလားအလာကောင်းတဲ့တိုးတက်မှုတွေရှိတယ်လို့ WHO ရဲ့အပီးကူညီမှုနဲ့နောက်ထပ်ကာကွယ်ဆေးတွေကိုစမ်းသပ်ထုတ်လုပ်သွားနိုင်မှုမျှော်လင့်တယ်လို့လည်း WHO သိပ္ပံပညာရှင်အကြီးအကဲဆွန်မြန်းစွာမီနတ်တမ်ကပြောပါရယ်။